အမေရိကန်ပြည်ထောင်စုနောက်ဘက်ခြမ်းကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီလောင်ကျွမ်းမှုတွေဖြစ်ပွားခဲ့လို့လူအနည်းဆုံး15ဦးသေဆုံးပြီးတော့လူနေအိမ်နဲ့တခြားအဆောက်အဦတွေထောင်ထဲချီပြီးတော့မီးလောင်ကျွမ်းခဲ့ရပါတယ်။ဒီဖြစ်ပျက်ကိုကြီးမားတဲ့ဘေးဒုက္ခတစ်ခုပဲလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးဒေါ်လာမီလီယံတွေနဲ့ချီပြီးတော့မီးပေးကူညီကယ်ဆယ်ရေးအတွက်အစိုးရရဲ့ရေးပေါ်ကူညီတွေပေးသွားမယ်လို့လည်းဆိုပါတယ်။ကယ်လီဖိုးနီးယားပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုဆိုအကရက်တီသွားမယ်လို့လည်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကသမ္မတထရန့်ကပြောခဲ့ပါတယ်။ဆန်ဖရန်စစ္စကိုမြို့ရဲ့မြောက်ဘက်ကဒီနာပါတောင်ကြားလို့ခေါ်တဲ့ကမ္ဘာကျော်ဝိုင်ရက်စိုက်ပျိုးထုတ်လုပ်ရေးဒေသမှာတင်းလာနေကစပြီးတော့လောင်ခဲ့တဲ့မိဟာမနေ့ကအထိလောင်ချမ်းမှုတွေရှိနေခဲ့ပြီးတော့မိသားသမားတွေကြိုးစားပြီးတော့နှိမ့်သက်နေကြပြီမယ်လေ။ခြောက်တွေ့တဲ့အခြေအနေနဲ့လေးတိုက်မှုတွေရှိနေတာကြောင့်မိတွေမငြိမ်းနိုင်ပဲဖြစ်နေပါတယ်။မီးတံကြောင့်ထောင်နဲ့ချီတဲ့လူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးတော့မြေအေကတသိန်းတသောင်းကျော်ပျက်စီးခဲ့ရပါတယ်။သေဆုံးခဲ့ကြသူတွေထဲမှာအသက်100အရွယ်ရှိတဲ့အမျိုးသားတဦးနဲ့သူ့ရဲ့ဇနီးအသက်69နှစ်အရွယ်မျိုးသမီးတဦးတို့ပါဝင်ခဲ့ကြပြီးတော့အဲ့ဒီမီးလောင်နေတဲ့အချိန်မှာသူတို့နှုတ်ဟာအိမ်ထဲကနေမီးလွတ်အောင်မယုံထွက်နိုင်ခဲ့ကြပါဘူး။အခုချိန်ထိတော့ဘာကြောင့်ဒီတော်မီတွေလောင်တဲ့ဆိုတဲ့အကြောင်းအရာကိုမသိရသေးပါဘူး။